ကျွန်တော်ပထမဦးဆုံးမေးချင်တာကအခုဒီဝန်ထမ်းတွေလာစာတိုးဖို့ပြောထားတယ်ပေါ့နော်လာစာတော့ဒီလကတိုးပြီလို့ပြောပါတယ်အဲ့တော့ဝန်ထမ်းတွေလာစာတိုးရဲဆိုတဲ့အတန်ထွက်တိုင်းမှာမြန်မာနိုင်ငံမှာကကုန်စည်နှုန်းတက်တဲ့ကိစ္စကတွဲပြီးတော့ပါလေးရှိပါတယ်အခုတော့ဒီကုန်စည်နှုန်းတက်တယ်ဆိုတဲ့အတန်တိတ်ကြီးတော့တိတိတတကြီးတော့ဝန်ထမ်းလာစာတိုးရတဲ့ဆက်ဆက်ပြီးတော့ကြားရတာမရှိပါဘူးဆိုတော့ကိုစည်သူကိုယ်တိုင်ကောဝန်ထမ်းလာစာတိုးတဲ့အတွဲကုန်စည်နှုန်းလာလာကိုဘယ်လိုမြင်တယ်လဲဗျာ
တော့တီအိုရီတော့ရှိတာပေါ့လေဟိုကျွန်တော်တို့ဒီလောက်စားလာတာတက်တယ်ဆိုရင်သူကဟိုဟာလဲလိုက်တက်တယ်ဆိုရဲတီအိုရီတော့ရှိတာပေါ့တကယ်ဖြစ်မဖြစ်ကတော့ဒါကျွန်တော်တို့ကလက်တွေ့ကြည့်ရမှာပေါ့အခုကတော့စောပါသေးတယ်အခုမှစကြင်ညာတယ်တကယ်တမ်းကျတော့လဲအဲ့လာကတွေကမပေးသေးဘူးလေ
ဟုတ်တယ
်ဆိုတော့ဟိုဈေးွက်တဲလဲကျွန်တော်တို့ကမရောက်သေးဘူးဆိုတော့အခုချိန်တက်တယ်ဆိုရင်တော့ဒါကပြောရရင်တိတ်တော့လဲစိတ်ကြောင်ပဲဒါတက်တယ်ဆိုရဲသဘောပဲပေါ့နော်တကယ်ကုန်ကြစိတ်တွေပုံများွားလဲမဟုတ်ဘူးဝေကြီးတွေလဲပို့ပြီးဝင်လာတာမဟုတ်သေးဘူးခုတော့ရှိတာပေါ့လေ IMF ကပြည်ပဆိုင်ကိုရွေးချယ်ပုံကိုဖော်ရတော့ကျွန်တော်တို့ match လာဟိုကသူတို့ report ထုတ်တာရှိပါတယ်စီကံစားအဲ့ထဲမှာတော့သူကဒီ minimum wage ပေါ့ public ကဒီ
အောက်ထက်ပေါ့လေ
အနေဆုံးလောက်ကလာစားကျွန်တော်တို့တိုးလိုက်တဲ့ကိစ္စပေါ့တိုးလိုက်တဲ့ခါကျတော့အဲ့တိုင်းလိုက်လို့တဲ့ခါတိုးတယ်ဆိုရင်လည်းဒါ public ကအကန့်အမှာတိုးလို့ကျွန်တော်တို့ဒီပြည်သူပိုင်းကန့်အပေါ့လေအစိုးရဝန်ထမ်းတွေကကျွန်တော်တို့လိုက်တိုးတယ်ဆိုရင်တော့သူကဒီဘဏ္ဍာရေးချိန်တွေကိုသူကတွားပြီးတက်ရောက်နိုင်တယ်ပေါ့
ဟုတ်ဘယ်လိုမျိုးတက်ရောက်နိုင်တာလဲဘန္ဓာရေးချင်းနေပေါ်မှာအနှုတ်လက္ခဏာသွားတက်ရောက်နိုင်လားဆိုတော့ကစိုးကျိုးသွားတက်ရောက်နိုင်တာလား
အဲ तू ကတော့အဲ့လိုတော့တေချာတော့ပြောမထားဘူးပေါ့နော်ဒါပေမဲ့ तू ကတက်ရောက်နိုင်တယ်ဆိုတော့ तू ကတော့အဲသတိထားဖို့ तू ကပြောတာပေါ့နည်းနည်းပို့ပြီးတော့ဆိုးရမှာဝန်ပိသွားနိုင်တယ်ဆိုတော့အဲ့ခါကျတော့ तू ကအဲ့လိုမျိုးတိုးပေးမဲ့စားတော့ तू ကဘယ်လိုလဲဆိုတော့လေကျွန်တော်တို့ဝန်ထမ်းတွေကိုဒီလာကမဟုတ်ဘဲနဲ့ပေးနေတဲ့အခွင့်အရေးတွေရှိတယ်ဥမာအိမ်တို့ပါတို့ပေါ့အဲ့ဒါလေးတွေကို तू ကတွက်ပြပြီးတော့မှအဲ့ဒီဝန်ထမ်းရနေရပြုရင်ပြောင်းလဲရင်းနဲ့ပါတခါတည်းတွဲပြီးလုပ်ဖို့
ဟုတ
်ပြောတာပေါ့နော်သူကသတိပေးထားတဲ့သဘောပါဒါပေမဲ့အဲ့ဒါမျိုးအခုကျတော့ဒါကောက်ပြီးတော့ကျွန်တော်တို့တိုးလိုက်တာပေါ့လေဆိုတော့ဆွေးရသတိထားပြီးတော့လောက်တာလားဒါမှမဟုတ်ဒီလိုရိုးရိုးပဲလောက်လိုက်သလားဒါတော့မကွဲပြားဘူးပေါ့
ဟုတ်ကဲ့ဆိုတော့ကိုစည်သူကဒီ IMF အကြောင်းပြောလို့ IMF နဲ့ပတ်သက်တာကိုကျွန်တော်တို့တစ်ဆင့်မေးလိုက်ချင်ပါတယ်ဆို IMF to ADB တို့ကမြန်မာစီးပွားရေးလာလာနဲ့ပတ်သက်ပြီးတော့နောက်ဆုံးသူတို့ထွက်ထားတဲ့ IMF ဆိုလည်းပဲဒီ Article 4ဟို consultation ပေါ့နော်အဲ့ဒီမှာသူတို့တုံ့တက်ချက်အစဉ်ခံစားထွက်ထားတာရှိတယ် ADB ကလည်းပဲသူတို့ ADB အောက်လို့ထွက်ထားတာရှိတယ်မြန်မာစီးပွားရေးနဲ့ပတ်သက်ပြီးတော့အတက်ဖက်ကိုပြန်ပြလာတယ်ဟလာ GDP လည်းအတက်ဖက်ပြလာတယ်နောက်ထပ်2019မှာလည်းပဲအတက်ဖက်ကိုပြအောင်မယ်ဆိုပြီးတော့ပြောထားတာတွေရှိတယ်ဆိုတော့ကိုစေသူတို့ပြည်တွင်းကလိလာတဲ့သူတွေကိုယ်တိုင်ကရော IMF to ADB တို့ရဲ့အကောင်းမြင်ခံမှန်းချက်ကိုသဘောတူသလား
တော့ပြန်ပြီးတော့ဟိုကုန်တက်လာတယ်ပေါ့တော့ပထမနှစ် NLD ဆိုရတဲ့တက်စတော့ကပထမနှစ်ကနှေးသွားတယ်ပြီးတော့အခုနှစ်ကတော့ပြန်နလန်ထလာတယ်ဆိုတဲ့သဘောသူတို့ပြောတာပေါ့ဆိုတော့အဲ့လိုပြောတော့ဟွာတွေကတော့မစိုးဘူးပေါ့လေသူတို့ကိန်းကနန်းတွေကတော့6တို့ပါတို့ကြော်တယ်ဆိုတဲ့အခါကျတော့မစိုးဘူးအဲဒါပေမဲ့သူတို့ကအန်ဒီအလေးတွေတော့သူကတတိပေးထားတယ်ဥပမာဒီ IMF ဆိုရင်ဘာကိုတတိပေးထားလဲဆိုတော့ရခိုင်ကိစ္စအခုမှလာမဲ့ကိစ္စဖြစ်နေတယ်ဆိုတော့အဲ့ဒါကိုသူတို့တတိပေးထားတယ်အဲနောက်ပြီးတဲ့အခါကျတော့ဒီ ADB တို့ဘောပန်ကိစ္စပေါ့နော် IMF ဆိုလဲပန်နေကိစ္စချင်းွေကိစ္စကိုဘိုးဘန်ကဒီစီမင်းစီကံထိမ့်သိမ့်တဲ့အခါမှာပန်နေဘက်ကဘလို့ဖြစ်မလဲပေါ့နော်ဆိုတော့အဲ့ဒီဘက်ကိုလည်းသူကတေချာလေးတက်တက်ရဲလှုပ်ဖို့သူကထောက်ပြထားတယ
် okay.
ADB ကတော့သူကနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးသူကသတိပေးထားတယ်ဆိုတော့အဲ့လိုမျိုးသူတို့ကကောင်းတယ်လို့ပြောရင်မဲ့တစ်ဖက်မှာလည်းအဲရောက်လာနိုင်တဲ့အန်ဒီအလေးတွေလည်းသူတို့ပြောထားတာရှိတယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ကျွန်တော်အနေနဲ့ကတော့ဟိုဟာကိုစဉ်းစားမိတာပေါ့လေကျွန်တော်တို့ကအကင်းကနန်းတွေကဘလို့ပဲပြောပြောသူကလူတွေရဲ့ခံစားချက်ကအရေးကြီးတယ်အဲ့တော့ဟိုတက်တော့တက်လာတာဖြစ်နိုင်တယ်ဒါပေမဲ့ဆိုရအားတော့လူတွေပို့ပြီးယုံလာအောင်ပေါ့ဗျာဒါပို့ပြီးတော့ဟိုများများပြောပြီးတော့ဆွေးနွေးတဲ့နဲ့ဒါတိုင်မင်တဲ့နဲ့တကယ်တက်လာတယ်ဆိုရင်လည်းဘာကြောင့်တက်လာတယ်ဆိုတာရှင်းပြနိုင်ရင်တော့ပြည်သူလူထုကပို့ပြီးတော့ဒါစုစည်းပွားရေးပေါ်ယုံကြည်မှုပို့တက်လာမှာပေါ့လေ
ဟုတ်ကဲ့ဆိုတော့သမဒအသည့်ဦးဝင်းမြင့်ကသူနှစ်ဆန်းပေါ့လေမြန်မာပြည်ကနှစ်တကူမိန်ခွန်းထဲမှာဒီပြည်ပြင်းပြောင်းလဲလုံးမဲ့ဟာတွေသူကခြားပြသွားတာတွေရှိတယ်ပေါ့ကျွန်တော်ကတော့အဲ့ဒီသမဒရဲ့မိန်ခွန်းထဲမှာစီးပွားရေးနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်လုံးမယ်လို့ပြောသွားတာမျိုးတိတိကျကျကျွန်တော်မတွေ့မိဘူးကိုစေသူအနေနဲ့ဘယ်လိုသဘောရလဲ
နဲတယ်ဟုတ်နဲတယ်တိတ်မပြောသွားဘူးပေါ့နော်သူပြောသွားတာကတော့ဟိုများသောအားဖြင့်ကတော့ဒီဝန်ထမ်းရန်တွေပြုဝင်ပြောင်းလဲရင်းနဲ့ဆိုင်တဲ့ဟာမျိုးတွေပေါ့ဥမာအဂရိလိုက်စားမှုတိုက်ဖြတ်ရေးတို့တရားဥပဒေစိုးမိုးအောင်တရားစီရင်ရေးမှန်နိုင်ကိုတဲ့မှတ်ဖို့တို့ဆိုတော့အဲ့ဒါတွေကတော့သူကဒီကျွန်တော်တို့ဆိုးရရန်တွေပြုဝင်ပြောင်းလဲရင်းနဲ့ဆိုင်တဲ့ဟာတွေပဲကျွန်တော်တို့များတယ်ဒီကွာရေးကတော့ပြောသွားတာနဲတယ်ပေါ့လေ
ဟုတ်ဆိုတော့အခုချိန်ဒီဆိုမူဒရမှုကစီဖော်ကျ NLD ပါတီဦးဆောင်တဲ့ဆိုးကတက်ခဲကပေါ့လေကျွန်တော်တို့တွေပြောဆိုဆွေးနွေးကြတာရှိပါတယ်ဒီဆိုးရကသူကဟို pro business ပေါ့နော်စီးပွားရေးကိုအလေးပေးမဲ့ဒါမှမဟုတ်လေစီးပွားရေးကိုကျန်တိုင်းတဲ့ဒန်းလူအလေးပေးမဲ့ဆိုးကမျိုး ဖြစ်မဲ့လာလာမျိုးကျွန်တော်တို့မတွေ့ရဘူးလို့ပြောတယ်အခုလက်ရှိသမ္မတဦးဝင်းမြင့်ဦးဆောင်နေမဲ့လက်ထက်မှာလည်းပဲအဲဒီလိုမျိုးစီးပွားရေးကိုတော်တော်လေးအလေးပေးပြီးတော့လုပ်မဲ့အရေးလက္ခဏာမတွေ့ရဘူးဆိုရင်အဲဒီကောက်ချက်ကိုကိုယ်စီရဲ့သူသဘောတူလား
အဲသူကတော့ဟိုဝန်ထမ်းရန်ရန်ပေါ့ပြုရင်ပြောင်းလဲလုပ်မယ်ပေါ့လေအဲတော့လုပ်တဲ့အခါမှာကျွန်တော်စီးပွားရေးနဲ့ပတ်သက်တဲ့အဲဝန်ကြီးဌာနတွေပေါ့နော်ဒါတွေပြုရင်ပြောင်းလဲလုပ်မလားအဲဒါတော့ကျွန်တော်တို့တစ်ချက်ကြည့်ဖို့လိုတယ်အဲနောက်တစ်ချက်ကတော့ဘာတော့တွေ့ရလဲဆိုတော့အခုနောက်ပိုင်းမှာတော့စီးပွားရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေတော့တောက်လျှောက်ချနေတာတွေ့ရတယ်ပေါ့နော်ခုနလို minimum wage နဲ့ပတ်သက်ပြီးတော့အဲဆုံးဖြတ်ချက်ချတာတွေ့ရတယ်ပြီးအခွန်အခောက်ဥပဒေပေါ့နော်အဲအဲ့အရာမျိုးတွေကျွန်တော်တို့လောက်တာတွေ့ရတယ်အဲနောက်ပြီးတဲ့အခါကျတော့အခွန်အခောက်ဥပဒေအစ်စ်ပေါ့လေကျွန်တော်တို့ဒါဝင်ငွေကုန်နဲ့ပတ်သက်တာတွေလည်းလုပ်ဖို့ကြိုးစားနေတာကျွန်တော်တို့ကသွားတွေ့ရတယ်ပြီးတော့နောက်တစ်ခုအရေးကြီးတာတော့ရှိပါတယ်ဒါကတော့စီးပွားရေးနဲ့တိုက်ရိုက်လဲဆိုင်တယ်လို့လည်းပြောလို့ရတယ်သူကဒီဖွံ့ဖြိုးရေးအကူအညီပေါ့လေ development assistant policy ပေါ့နိုင်ငံတကာကနေပြီးတော့မှဖွံ့ဖြိုးရေးအကူအညီတွေဘယ်လိုယူမလဲဆိုတဲ့မူဝါဒဒါကလည်းကျွန်တော်တို့ CEO ဒါနိုင်ငံရေးချင်းမြုပ်နှံမှုလို့ပဲဒါစီးစင်းတဲ့ဟာတော်တော်လေးများတဲ့ခါကြတော့အဲ့ဒါကလည်းတော့စီးပွားရေးပေါ်တော့သွားတက်ရောက်နိုင်တယ်ပေါ့
ဟုတ်ကဲ့
အဲနောက်တစ်ချက်ကတော့ဘာတော့ရှိလဲဆိုတော့ကျွန်တော်တို့ဆွေးရထုတ်လိုက်တာမကြသေးရင်ထုတ်လိုက်တာ sustainable development policy ဆိုတာရှိပါတယ်ဒ
ီမှာ
sustainable development plan ပေါ့နော
်ဟုတ်ကဲ့
ဒီရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံချက်အဲ့ဒီကောင်ကသူကစီးပွားရေးလည်းပါတယ်နိုင်ငံရေးတွေပါတယ်ငြိမ်းချမ်းရေးတွေပါလည်းပါတယ်ပေါ့နော်ဆိုတော့စီးပွားရေးကအရင်ကတော့စီးပွားရေးမူဝါဒ12ချက်ကဒါတွေကနည်းနည်းဝေဝေဝါးဝါးဖြစ်တယ်ဗျာ
ဟုတ်တယ
်အခုဒီဟာမှာတော့သူအရင်ရတဲ့စာရင်တော့ပို့ပြီးတော့စုံစုံလင်လင်ပါလာတယ်ဆိုတာကျွန်တော်တို့တွားတော့တွေ့ရတယ
်ဟုတ်ကဲ့ဆိုတော့
အဲ့ဒီကောင်ကလည်းအခုမှအကြံဉာဏ်ဒါကဟိုဒီ private sector တို့ပါတို့ပေါ့နော် public ကတော့ NGO တို့ပါတို့ပေါ့နော်ဒီအသိပညာရှင်တက်ပညာရှင်တွေကိုအကြံဉာဏ်ယူနေတဲ့နေရာပဲရှိသေးတော့ဘယ်ချိန်လောက်မှတွားပြီးတော့ကျွန်တော်တို့ကောင်းတဲ့ပုံမလဲအဲ့ဒါကတော့ကျွန်တော်တို့ကကြည့်ရအောင်ပါပေါ့ဟုတ်